ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအခန်းဆက်နှစ်ပုံမှန်436နဲ့ပတ်သက်ပြီးတော့ပြုဝင်ပြောင်းလဲဖို့ပြင်ဆင်ဖို့အတွက်ကိုဒီကြေညာချက်ထက်မှထုတ်ပြန်ထားတာတွေ့ရပါခင်ဗျာ။ဘလို့နီးလန်းနေနဲ့ပြင်ဆင်ပြောင်းလဲဖို့အတွက်သဘောတူညီချက်ရခဲ့လဲမသိခင်ဗျာ
။ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ညမယ်လို့ပြောနေကြတာပေါ့ဗျာ။ဒီမှာပူးပေါင်းကော်မတီတို့ဘာလို့ညာလို့လဲဖွဲ့ကြတာ။ဒါပေမဲ့ဘလို့ပြင်ညမှာလဲဘာလို့ပြင်မှာလဲဆိုတဲ့ကိစ္စမှာတော့အဲ့ဒါတော့ကျွန်တော်တို့ပြောစရာတွေရှိလာတယ်။ရှိလာတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပြန်ပြီးချုပ်ကြည့်လိုက်တဲ့အချိန်မှာဘဲခါကိုပဲပြင်ပြင်ဒီအခန်းဆက်နှစ်ပါပုံမှန်436ကိုမပြင်မဲနဲ့တော့ဘာမှလွယ်လွယ်ကူဖြစ်မလာဘူး။ဘာလို့လဲဆိုတော့ तू ကတိတ်ကိုတင်းကြတော့နေ။တော်တော်တရလုံးတော်တော်အားလုံးရဲ့8500ကျန်လုံးအထက်ရမှပြင်ရမယ်ဆိုပြီးရင်အဲ့ဒီဟာဘလို့မဖွဲ့စည်းပုံချေဥပဒေပြင်ဖို့မဖြစ်နိုင်တော့ဘူး။မဖြစ်နိုင်တဲ့အတွက်ကျွန်တော်တို့ဟာအဓိကနဲ့အရေးကြီးဆုံးဖြစ်တဲ့အဲ့ဒါပုံမှန်436ကိုအရင်ဆုံးပြင်ရမယ်လို့ကျွန်တော်တို့ပြောပါတယ်။ကောင်းပြီဒါဆိုရင်ဘလို့ပြင်မလဲလို့ဆိုတဲ့မေးခွန်းတွေရှိပါတယ်။အဲ့တော့တကယ်တမ်းပြင်ရမှာတော့လွတ်တော်ထဲမှာပြင်ရမှာဗျ။နော်လွတ်တော်ထဲမှာဆွေးနွေးပြီးတော့လွတ်တော်ထဲမှာပြင်ရမှာ။သို့တော့ကျွန်တော်တို့ကဒီလွတ်တော်နဲ့မလုံလောက်ဘူးလို့ကျွန်တော်တို့ကတော့ယူဆတယ်။အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့ဒီလွတ်တော်ထဲမှာဒီလိုဒီဖွဲ့စည်းပုံချေဥပဒေကိုအဲ့ဒါပြင်လောင်လုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့ကလွတ်တော်ပြင်ပကနေပြီးတော့ကျွန်တော်တို့ကဝိုင်းဝန်းပံ့ပိုးကြမယ်အနေနဲ့ကျွန်တော်တို့ဒီလိုပူတဲ့ခြေချက်ကိုကျွန်တော်တို့ထုတ်တယ်။အဲ့တော့ကောင်းပြီဘလို့ပူတဲ့ကျွန်တော်တို့ဘလို့ပတ်မိုးကြမလဲဆိုတဲ့နေရာမှာလဲကျွန်တော်တို့ကဒီမိုကရေစီရဲ့သဘောရဒီမိုကရေစီလှုပ်ထုံးလို့ညာကြီးကျွန်တော်တို့ကသွားမှာပဲ။မြို့သားဒီမိုကရေစီဘက်ကျွန်တော်တို့88ငင်းငင်းနဲ့ပုံနဲ့လူဖွဲ့စည်းအပြင်ကိုနော်ကျွန်တော်တို့ဒီတိုင်းသားတွေနောက်ပြီးတော့ကျွန်တော်တို့ပြည်လူတက်ရက်လုံးပေါ့နော်ဒါကျွန်တော်တို့အခွင့်အရေးရှိတယ်။
အဲ့တော့ဒီပုံမှန်436ကိုပြင်ဖို့ဆိုလို့ရှိရင်ဒီ85ရာခိုင်နှုန်းတော့လွတ်တော်ကိုယ်စားလှယ်အထက်ကထောက်ခံရမယ်ဆိုပြီးတော့ခြေကံဥပဒေတော်မှာရေးသားထားတာရှိပါတယ်ခင်ဗျာ။ဒီလွတ်တော်ထဲမှာဆိုလို့ရှိရင်လေဒီ25ရာခိုင်နှုန်းတော့တက်မတော်ဘက်ကနေပေါ်လာတာဖြစ်တဲ့အတွက်ကြောင့်ဒီ85ရာခိုင်နှုန်းကြော်တဲ့ရာခိုင်နှုန်းရအောင်တက်မတော်နဲ့ရောဘယ်လိုမျိုးအကြံပြုတိုက်တွန်းဖို့ရှိလဲမသိခင်ဗျာ
။ကျွန်တော်တို့ရှိပါတယ်။အဲ့ဒါကတော့တက်ဆိုင်ရာ stakeholder တွေအကုန်လုံးကိုလည်းကျွန်တော်တို့ဆွေးနွေးသွားမယ်တိုက်တွန်းသွားမယ်ဒါတွေကိုကျွန်တော်တို့လုပ်သွားမှာပဲ။လွတ်တော်ကိုလည်းတိုက်တွန်းမယ်တက်ဆိုင်ရာတွေအကုန်လုံးကိုတိုက်တွန်းသွားမယ်။ဘာကြောင့်လဲ။ဒီကနေ့ပြုပြင်ပြောင်းလဲခြင်းရတယ်ပြုပြင်ပြောင်းလဲမှုတွေလောက်ကြမယ်ဒီမိုကရေစီကိုပြောင်းလဲမယ်ဆိုရင်အဲ့ဒီ436ဟာအရေးကြီးဆုံးပဲဘာကြောင့်ကျွန်တော်တို့ပြောရမယ်ဆိုထပ်ပြောရအောင်မယ်ဒီမိုကရေစီမှာအရေးကြီးတာကပြည်သူလူကနေပြီးတော့ရွေးချယ်တင်မြောက်ထားတဲ့ကိုယ်စားလှယ်ရဲ့အခန်းကဏ္ဍအသိကိုအရေးကြီးတယ်အဲ့တော့ခုနကမဲခွဲဆုံးဖြတ်တဲ့နေရာမှာဒီမိုကရေစီနည်းရရွေးချယ်တင်မြောက်ထားတဲ့လူမှုကိုယ်စားလှယ်ရဲ့အခန်းကဏ္ဍမှေ့မိနေတယ်မှေ့မိနေတဲ့အတွက်အဲ့ဒီအခန်းကဏ္ဍကိုကျွန်တော်တို့ကဒါကိုချက်ထွင်ရလိမ့်မယ်လူမှုဆန္ဒနဲ့ညီဖြစ်ဖို့လိုတယ်အဲ့ဒါကိုလည်းကျွန်တော်တို့ဒီတက်မတော်ဘက်ကလည်းဒါကိုနားလည်မယ်လို့ကျွန်တော်တို့ဟလာမျောလင်းနေနားလဲအောင်လဲကျွန်တော်တို့စူးစမ်းလိမ့်မယ်လူမှုဆန္ဒအမှန်ကိုလူမှုအတန်ကိုတည်တည်ချာချာနားထောင်မယ်ဆိုလို့ရှိရင်တော့ဒါတွေကပြုပြင်ပြောင်းလဲဖို့ဖြစ်လာနိုင်ပါတယ
်ဖွဲ့စည်းပုံပြင်ဖို့ဆိုလို့ပြီးတော့ဒီလုံနေရတဲ့အထက်မှာတချို့ကလည်းပြင်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေတချို့ကလည်းမပြင်ဘူးဆိုတဲ့လမ်းကြောင်းတော့တွားရလူလည်းရှိတယ်ခင်ဗျာအဲ့တော့လွှတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်တခြားဘယ်လိုနီးလန့်နေတယ်ရောလှုပ်ဆောင်သွားမလဲ NLD နဲ့ဒီ88နဲ့ပူးပေါင်းပြီးတော့ဗောလေ
လွှတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုတဲ့အဆိုအခုချိန်ထိကျွန်တော်ကဟိုမဆုံးလို့ချင်သေးဘူးဆိုလို့ရပါတော့တော်တော်ထဲမှာလည်းပြင်ကုန်ပြရမယ်လွတ်တော်ဆိုတာဒါပြင်ဖို့အတွက်ဒါလမ်းကြောင်းအမှန်လေအဲ့တော့လွတ်တော်ထဲမှာပြင်ဖို့မလုံလောက်တာပဲကျွန်တော်တို့ကပြောနေတာเนาะဘာဖြစ်လို့မလုံလောက်လဲဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေမူလပေါ်စဉ်ကာလတုန်းကဒီလွတ်တော်နဲ့ပေါ်ခဲ့တာမဟုတ်ဘူးအဲလူမှုဆန္ဒအစစ်မှန်နဲ့ပေါ်ခဲ့တာမဟုတ်ဘူးအဲ့တော့လွတ်တော်ကဒီကနေ့လူမှုရဲ့အတန်ကိုနားထောင်ရလိမ့်မယ်လူမှုရဲ့ဆန္ဒအမှန်ကိုနားထောင်ရလိမ့်မယ်ဆိုကြပါစို့အဲလွတ်တော်ကိုယ်စားလှယ်ပေါ့เนาะလွတ်တော်ကိုယ်စားလှယ်တယောက်ချင်းစီကသူ့နယ်မြေမှာရှိနေတဲ့ပြည်သူရဲ့အတန်ဟာဘာလဲဘယ်ဟာကိုပညာနဲ့လဲဘာလုပ်ချင်တယ်ဆိုတာဟိုသူလေးလေးစားစားနားထောင်ပြီးတော့မှဒါကိုသူပြင်ရလိမ့်မယ်
အခုအမျိုးသားဒီမိုကရေစီအဖွဲ့ရဟိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးလိုက်လံဟောပြောနေတာရှိပါခင်ဗျာ88မျိုးဆက်ငယ်ငယ်နဲ့ပွင့်လင်းလူဖွဲ့စည်းအောင်အဲ့လိုမျိုးလိုက်လံဟောပြောဖို့ရှိပါသလားခင်ဗျာ
အဲကျွန်တော်တို့နောက်မှာလာမဲ့ဒီမကြခင်တည်းမှာပဲကျွန်တော်တို့ပူးတဲ့ဆောင်ရွက်သွားမဲ့လုပ်ငန်းကိစ္စတွေအများကြီးရှိပါတယ်နော်ဒီမိုကရေစီနီးလန်းပေါ့ငယ်ငယ်နဲ့နီးလန်းနဲ့ကျွန်တော်တို့လှုပ်ရှားတွေအများကြီးရှိပါတယ်နီးလန်းများစွာလည်းရှိပါတယ်အဲ့ဒီနီးလန်းတွေကိုကျွန်တော်တို့အသုံးပြုသွားမှာပါနော်ကျွန်တော်တို့ပူးတွဲပြီးတော့လည်းကျွန်တော်တို့ဆောင်ရွက်သွားမှာပါဒီအပြင်ကိုကျွန်တော်တို့လည်းမဟုတ်ဘူးကျွန်တော်တို့တန်းသားညီကိုတွေနောက်တန်းသားကောင်းဆောင်တွေပါဒီ36ကိုပြုပြင်တဲ့နေရာမှာပူပေါင်းပေါင်းဝန်လာနိုင်ဖို့လည်းကျွန်တော်တို့ကြေကြေပြန့်ပြန့်ကျွန်တော်တို့အဲဆွေးနွေးသွားမှာပါအဲ့ဒါအဲ့ဒီတွေမဟုတ်ဘူးခုနကျွန်တော်ပြောလိုပဲ stakeholder တွေပေါ့နော်လွှတ်တော်ကြီးကဲတွေနောက်ပြီးတော့တက်မတော်ကြီးကဲတွေအစိုးရအဖွဲ့အကြီးကဲတွေပါဒီ436ဟာအဲ့ဒါကျွန်တော်တို့ပြည်သူ့ရဲ့ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်ရဲ့အခန်းကဏ္ဍကိုမြင့်တင်ဖို့အတွက်ပြုပြင်ပြောင်းလဲတင့်တယ်ဆိုတဲ့ဟာကိုလက်ခံလာအောင်ကျွန်တော်စူးစမ်းသွားမှာပါနော
်ခုလိုပြေချပြည့်တဲ့ဦးကျင့်မီကိုအရဖြတ်နေများကျေးဇူးတင်ပါခင်ဗျာ